ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့ဆိုဝါဒထက်မှာသတင်းမီဒီယာသမားတွေသတင်းရယူဖို့ကြံမီဒီယာသုံးခုနဲ့ဆက်သွယ်လုပ်ကံရမှာလွတ်လပ်စွာသတင်းရယူမှုတွေမရရှိသေးဘူးလို့သတင်းမီဒီယာအဖွဲ့တွေကဝေဖန်နေကြပါတယ်ဒီကနေ့မန္တလေးရဲ့စီနီဘက်ကိုကျင်းပပြုလုပ်ရတာဟာသတင်းမီဒီယာဥပဒေအရသတင်းသမားများရပိုင်ခွင့်ရရှိဖို့ပြုလုပ်တာဖြစ်ကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုကိုကျော်စွာမင်းကပြောပါတယ်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့ဒီလိုမန္တလေးရဲ့ဖွဲ့တွေကိုကျွန်တော်တို့ကျင်းပအရင်ဒီကကကောင်စီရဲ့လုပ်ငန်းတာဝန်များပါလို့သတင်းမီဒီယာဥပဒေမှာသတင်းသမားများရပိုင်ခွင့်ကိုကျွန်တော်တို့ကတ္တနာရှိပါတယ်ဒီရပိုင်ခွင့်ကိုရရှိနိုင်ရေးအတွက်လည်းသက်ဆိုင်ရာအနိုင်ရနေအနိုင်ပြီးတော့ကျွန်တော်နားလည်ပြီးစောက်တယ်ပရင်းချက်တဲ့ပုံရရှိတာဆိုပြီးတော့စောင့်ရတာဖြစ်ပါတယ်
ဒါအပြင်နေပြည်တော်မှာပြုလုပ်ခဲ့တဲ့ပြည်ထောင်စုအဆင့်မန်နိုင်လေးရဲ့ဆွေးနွေးပွဲမှာလည်းအချက်73ချက်အဖြစ်ထွက်ရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီအချက်ထဲမှာသတင်းမီဒီယာအသိမှတ်ပြုလက်မှတ်ထုတ်ပေးနိုင်ရင်သတင်းမီဒီယာကောင်စီကဆောင်ရွက်ပေးရန်သတင်းအမှားများပေါပျောက်ရင်းနဲ့လွှတ်တော်မှသတင်းသမားများလွတ်လပ်စွာသတင်းရယူခွင့်ရရှိရန်တိုင်းနယ်ပြည်နယ်တည်တည်မှသတင်းရယူရမှာဒန်းတူသတင်းရယူခွင့်ရရှိရန်အစရှိတဲ့အချက်တွေပါဝင်ပါတယ်။လက်ရှိမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာကမ္ဘာအဆင့်တက်မြက်ချက်အဆင့်138ထိကျဆင်းနေကြောင်းကိုကျော်စွာမင်းကဆက်ပြောပါဗျ။အုပ်ချုပ်ရေးမန်နိုင်ဘက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ခဲ့ပြီးသတင်းမီဒီယာတွေနဲ့တွေ့ကြုံရေဆန်ရတဲ့အခက်အခဲကိုအခုလိုပြောပါဗျ။အဲ
ဒီမြန်မာအခုကျွန်တော်တို့တွေ့ရတဲ့အခက်အခဲတွေမှာသူတို့ကသတင်းမီဒီယာတွေနဲ့သူတို့တွေ့ဆုံသူတို့ရဲ့အခြေအနေကိုကျွန်တော်ပြောပြတယ်။ဒီမြန်မာသူတို့အုပ်ချုပ်ရေးတာဝန်ယူကြတဲ့သူတွေကပြောပြလိုက်တဲ့အချက်တွေကျန်တာကသတင်းမီဒီယာတွေကပြီးပါစေချင်ပါအဲ့ဒီပြီးသွားတဲ့အချက်တွေကျန်တာကပြည်သူလူထုကိုအထူးသဖြင့်အဲ့ဒီညမှာတက်တန်တော့ချုပ်လို့ရပါတယ်ဟိုချဲ့ပြီးသူတွေကချုပ်လို့လည်းပေါ်ပြန်လာပါတယ်ချဲ့လို့လည်းပေါ်ပြန်လာဒါပေမဲ့ကျန်တာကပေါ်ပြန်ပြီးစီကျန်တာပြီးပေါ်ပြန်ကျက်တဲ့ရှိတော့တော့တော့အားလုံးကျွန်တော်တို့ကလက်ခံပုံစံချာအပြစ်ဆိုတာလည်းရှိမှာဝိမာဏလည်းရှိမယ်ကျွန်တော်တို့တောက်ပြတာလည်းရှိမယ်ရှေ့ဆက်ပုံပုံကောင်းအောင်စီတဲ့အတူတူဘဝတော့လည်းပြုရတာရှိတယ်ဒါတွေအားလုံးကိုကျွန်တော်တို့ကပြုစု
သတင်းမီဒီယာတွေအနေနဲ့အစိုးရရုံးတွေမှာသတင်းလာယူရမှာတည်တည်တက်တက်ဝစ်ဆင်လာဖို့မြင့်တာရက်ခံကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဆက်ပြောပါတယ်။ရန်ကုန်တိုင်းဒေသကြီးတရားသူကြီးချုပ်ဦးလာအေးကတရားရေးမှန်နိုင်ကသတင်းမီဒီယာများစီးစနစ်ကြကြသတင်းရယူနိုင်ဖို့ဆောင်ရွက်ပြဋ္ဌာန်းထားကြောင်းပြောပါတယ်
။အဲဒါကိုပါပြဋ္ဌာန်းတဲ့လေးကံကလည်းစီးစနစ်ကြတယ်။ဒေသကြီးတွေကလည်းဒီလိုမျိုးပြောလို့တရားသူတွေကဒီမယ်နဲ့တရားသူတွေကစီးစနစ်ကြတယ်လို့ပြောတာမှာအရာရှိသူတွေကလည်းပြောတာပေါ့။ဒီအရာရှိသူတွေကတော့ရေးနေတာကြီးရာချီနောက်ပေါ့ဒီတောင်းလေးပြန်ကြားကြီးဆိုတော့ဒီကတော့တောင်းလို့တမ
လက်တော်အခြေအနေမှာတော့တည်င်းမားများတရားဝင်တွေမှာတည်င်းရယူရမှာတရားဝင်ခွင့်မှာဝင်ရောက်နားထောင်ခွင့်မရရှိတာကတ်တန့်ခရရတာတွေရှိနေမြဲဖြစ်ပါတယ်ခင်ဗျာကျွန်တော်ထပ်အာကပါ